တိုင်းနာပြည်သူအားလုံးဒန်းလူညီများအခွင့်အရေးရနိုင်မယ်လို့ယုံကြည်တဲ့ပြည်ထောင်စုကြီးတရားတည်ဆောက်နိုင်ဖို့ဆိုရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်1949ပင်လုံစာချုပ်ပါဂတိကဝတ်တွေအတိုင်းအပြောမဟုတ်ပဲလက်တွေ့ကြကြအကောင့်ထဲပေါ်ဖို့လိုတယ်လို့တိုင်းရင်းသားအရေးလက်လာတုံ့တက်သူတွေကပြောပါတယ်။ကိုယ်အဖွဲ့အစည်းအတွက်မစင်စားပဲပြည်ထောင်စုစိတ်ဓာတ်နဲ့စင်စားပေးကြပါလို့ဒေါ်အောင်ဆန်းစုကြည်ရဲ့တိုက်တွန်းချက်အပေါ်မှာလည်း21ရာစုပင်လုံညီလာခံမှာအားလုံးပါဝင်ရေးဆိုတဲ့မူကိုဥဆောင်သူတွေကိုယ်တိုင်ကအလေးနဲ့ထားစင်စားဖို့လိုတယ်လို့လည်းထောက်ပြကြပါတယ်ဒီအကြောင်းသေးစိတ်ကိုတော့မဆုမွန်ကတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။ဒီကနေ့ကြာရောက်တဲ့2019ခုနှစ်ဖေဖော်ဝါရီလ12ရက်နေ့ဟာပြည်တော်စုမူတရက်အုံမြင့်ချနိုင်မှုဗိုလ်ချုပ်အောင်ဆန်းကိုရိုင်ဦးဆောင်ပြီးတိုင်းသားကောင်းဆောင်တွေလက်မှတ်ထိုးခဲ့ကြတဲ့ပြည်လုံးစာချုပ်လက်မှတ်ထိုးခဲ့တဲ့1980မြောက်ပြည်တော်စုနေ့ဖြစ်တဲ့အတွက်ပြည်တော်စုကြီးပေါ်ထွန်းနိုင်ရေးဒီကနေ့ဒီချိန်ခါမှာတော့တိုင်းသားပြည်သူတွေကြားဘုံသဘောတူညီချက်နားလည်မှုယုံကြည်မှုတွေနဲ့ငြိမ်းချမ်းရေးကိုရယူကြပါလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဒီကနေ့ရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပတဲ့ပြည်တော်စုနေ့အခမ်းအနားမှာတိုက်တွန်းလိုက်ပါတယ်။ဒီတိုက်တွန်းချက်ပေါ်မှာကချင်အရေးလှူရှားသူကချင်ကောင်းဆောင်တဦးဖြစ်တဲ့ဒေါက်တာကလမ်ဆမ်ဆန်ကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့1949ပင်လုံစာချုပ်ပါသဘောတူညီချက်ဂတိကဝတ်တွေအတိုင်းဒီကနေ့ခေတ်မှာလက်တွေ့အကောင်အထည်ဖော်နိုင်မှုစူးစမ်းဆောင်ရွက်တဲ့လို့တိုက်တွန်းပါတယ်
။အကျိုးရှိကျွန်တော်ဒီတိုင်းသားဒေသတွေမှာနေထိုင်တဲ့တိုင်းသားလူမျိုးတွေတော်တော်သူရဲ့ဒီပြောဆိုချက်နဲ့တော့နည်းနည်းဟွာဟနေတာကိုတွေ့ရတယ်။ဘာလို့လဲပြည်တော်စုစိတ်သက်ဆိုတာကကျွန်တော်တို့ကပြည်တော်စုစိတ်သက်ကရှိပြီးသားပဲကျွန်တော်တို့ဒီတိုင်းသားတွေကဒါကြောင့်မလို့တကယ်တမ်းပြည်လုံးစိတ်သက်ဆိုတဲ့ဒီကိုနဲ့တော်မယ်ဆိုရင်တော့တိုင်းသားတွေတော်တော်ပြဿနာဘာမှမရှိဘူး။ဒါကြောင့်အခုနောက်တော့ဆောင်းကြည့်ဒီစုကြည့်ပြောတာဟိုတူတူခွဲ့ရဲ့ကောင်းစားခြင်းမဟုတ်ပဲနဲ့တိုင်းပြည်အတွက်ကြည့်လို့လိုရဆိုတော့ကျွန်တော်ထင်တာကတော့ဒီတပ်မတော်ပိုင်းနဲ့ဒီမြန်မာပိုင်းကိုနည်းနည်းသူတို့ကိုနားလည်ဖို့လိုလိမ့်မယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးဆောင်ပြီးဒီမိုကရေစီပြည်ထောင်စုထူထောင်ရေးပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ဖို့ဆိုရင်တော့နိုင်ငံရေးတွေ့ဆုံဆွေးနွေးမှုတွေမှာအားလုံးပါဝင်ရေးဆိုတဲ့မူနဲ့တိုင်းရင်းသားတွေကြားယုံကြည်မှုတည်ဆောက်နိုင်မှုကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုလည်းမြမရေးလေးလာတုံသက်သူဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ်
။နော်ဒီမိုကရေစီနိုင်ငံလေးမှာရတဲ့အခြေခံအခွင့်အရေးတွေရပိုင်ခွင့်တွေကိုရရမယ်လို့သူအတိအကျဖော်ပြထားပါတယ်။နောက်ပြီးတော့ပင်လုံစာချုပ်မှာပဲနော်ဒီတောင်တန်းဒေသတွေမှာနော်ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုရရမယ်လို့လည်းပဲအတိအကျဖော်ပြထားတာတွေ့ရပါတယ်။လွတ်လပ်ရေးရပြီးအစိုးရအဆက်ဆက်ဟာနော်ပင်လုံစာချုပ်မှာပါတဲ့သဘောတူညီချက်တွေကိုလက်တွေ့ကျကျထိထိရောက်ရောက်အကောင့်ထဲမဖော်နိုင်ခဲ့တာကိုတွေ့ရပါတယ်။အဲ့ဒီအခါကျတော့တကယ်တမ်းလက်ရှိနော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရလက်ထက်မှာနော်တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးနဲ့နော်စစ်မှန်တဲ့ယုံကြည်မှုတည်ဆောက်ရေးကိုတကယ်လုပ်ချင်နေဆိုရင်ကျွန်တော်အမြင်အားဖြင့်တော့ပင်လုံစာချုပ်ထဲမှာလို့ပါနေတဲ့ပေါ်ပြချက်တွေကိုအလေးထားနိုင်ဖို့အတွက်အစိုးရအနေနဲ့နော်တပ်မတော်နဲ့ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ရောတိုင်းရင်းသားပါတီတွေအပါအဝင်နိုင်ငံရေးပါတီတွေနဲ့ရောအရက်ဖက်အဖွဲ့အစည်းတွေနဲ့ရောအခြေလေမျက်နှာစုံကြီးတွဲဆုံဆွေးနွေးဖြေရှင်းနိုင်ဖို့ကအဓိကကြတယ်လို့မြင်ပါတယ
်ပြည်တော်စုတည်ဆောက်နိုင်ရေးတိုင်းရင်းသားအားလုံးဒန်းလူညီများအခွင့်အရေးရယူနိုင်ရေးဆောင်ရွက်ဖို့ဆိုရင်တော့တိုင်းရင်းသားတွေရဲ့ယုံကြည်မှုနားလည်မှုရအောင်အစိုးရရောတပ်မတော်အနေနဲ့လက်တွေ့ကြတဲ့လုပ်ငန်းစဉ်တွေနဲ့တက်သေးပြဖို့လိုတယ်လို့လည်းဒေါက်တာကလမ်ဆမ်ဆန်ကအကြံပြုပါတယ
်ဒီတက်ပွဲတွေဖြစ်နေတဲ့ဒေတာကတိုင်းရင်းသားတွေအတွက်တော့လက်တွေ့ဖြစ်နေတဲ့နေရာမှာယုံကြည်မှုဆိုတာအဝေးကနေသူတို့အနေနဲ့စဉ်းစားကြည့်တော့ဟိုဖြစ်နိုင်တာပေါ့ဒါပေမဲ့ဒီအနည်းကဖြစ်ဖြစ်နေတဲ့ဒီတိုင်းသားတွေတက်ကတော့ကျွန်တော်တင်တော့လွယ်တော့မလွယ်ဘူးထင်တာပဲဘုချုံဆန်းနဲ့တိုင်းသားကောင်းဆောင်တွေသဘောတူထားတဲ့ဒီပင်လုံကိုအခြေခံပြီးမှလုပ်သွားမဲ့ပင်လုံဒီညီလာခံဆိုရင်တော့ဟိုအောင်မြင်လိမ့်မယ်လို့ကျွန်တော်ယုံကြည်တယ်ဒါပေမဲ့ဒီ NCA ဆိုတဲ့အပေါ်မှာအခြေခံပြီးမှလုပ်သွားမဲ့ညီလာခံကတော့ကျွန်တော်အနေနဲ့တော့လွယ်မယ်လို့တော့မချင်မိပါဘူး
။ဗိုလ်ချုပ်အောင်ဆန်းတဲ့တိုင်းရင်းသားကောင်းဆောင်တွေလူလာတဲ့ပြည်ထောင်စုထူထောင်ရေးတိုင်းရင်းသားမျိုးနွယ်စုတွေရဲ့မတူခြားနားမှုတွေကိုအတိအမှတ်ပြုလက်ခံပြီးဒီမတူခြားနားမှုတွေကနေစုစည်းညီညွတ်တဲ့အင်အားဖြင့်ပြောင်းလဲစွမ်းဆောင်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆောင်ရွက်သွားမယ်လို့အနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီကနေ့ပြည်ထောင်စုနေ့မှာလည်းထုတ်ပြန်ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ရှင်။